ကုလသမဂ္ဂမွေးစေဝါနဲ့ရာဇဝင်မှုဆိုင်ရာယုံ UNODC ရဲ့ဒီနှစ်2023ခုနှစ်အတွက်ထုတ်ပြန်တဲ့အရှိတောင်အာရှဘိန်းစစ်တမ်းစိုက်ပျိုးမှုထုတ်လုပ်မှုနဲ့တက်ရောက်မှုအစီရင်ခံစာမှာမြန်မာနိုင်ငံနဲ့လာအိုနိုင်ငံရဲ့အခြေအနေကိုဖော်ပြထားပါတယ်။ရှမ်း၊ကချင်၊ချင်းနဲ့ကယားပြည်နယ်တွေကိုအဓိကပြစ်မှတ်ထားပြီးတော့မြန်မာနိုင်ငံတွင်း55နေရာမှာစစ်တမ်းကောက်ယူခဲ့တာပါ။မြန်မာနိုင်ငံ၊ထိုင်းနိုင်ငံနဲ့လာအို၃နိုင်ငံကြားကရွှေတရီကန်ဒေတာတွင်ဘိန်းဆိုင်ပြုံးမှုအခြေအနေဟာပြီးခဲ့တဲ့နှစ်တွေအတွင်းမှာတိတိတသာတိုးလာနေတာကိုတွေ့ရပြီးတော့မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြုံးမှုပမာဏတိုးလာတာကတော့အများဆုံးဖြစ်နေပါတယ်လို့ UNODC ရဲ့သုတေသနအရာရှိ Insik Sim ကပြောပါတယ်
။ To recap, so opium cultivation in Myanmar increased once again in
2023. မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုကအခု2023ခုနှစ်မှာဟက်တာ 48,100 တိတိုးလာတယ်အဲ့ဒီအပြင်မြန်မာနိုင်ငံမှာတန်ကျင်း 1,000 ထုတ်လာပြီးဒါ 2,000 ခုနှစ်ကနေ 2023 ခုနှစ်အတွင်းမှာအများဆုံးထုတ်တဲ့ပမာဏလည်းဖြစ်ပါတယ
်။ရှမ်းပြည်နယ်ဟာမြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုးတဲ့အဓိကနေရာဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာဆိုင်ပြိုးမှုစုစုပေါင်းရဲ့88ရာခိုင်နှုန်းထိတိုးလာတာကိုတွေ့ရှိရတယ်လို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းနဲ့အရှေ့ပိုင်းတွေမှာတစ်နှစ်ထက်တစ်နှစ် 20 ရာခိုင်နှုန်းပိုပြီးတိုးလာတာကိုတွေ့နေရတာပါ။ဒါ့အပြင်အိန္ဒိယနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့စကိုင်းတိုင်းမြောက်ပိုင်းကဘိန်းဆိုင်ပြိုးတဲ့အခြေအနေလဲတိုးလာကြောင်းဖော်ပြထားပါတယ်။စကိုင်းတိုင်းမြောက်ပိုင်းမှာဘိန်းဆိုင်ပြိုးတဲ့ပမာဏကရှမ်းပြည်နယ်လောက်မများပေမဲ့ရှင်းနှစ်တာကာလအတွင်းမှာစိုက်ပျိုးမှု၅ဆတိုးလာတယ်လို့စစ်တမ်းမှာဖော်ပြထားပါတယ်။ဒီစစ်တမ်းကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဒုတိယစိုက်ပျိုးရာသီချိန်မှာကောက်ယူထားတာလဲဖြစ်ပါတယ်။ကမ္ဘာဘိန်းစိုက်ပျိုးမှုအများဆုံးဖြစ်ခဲ့တဲ့အာဖဂန်နစ္စတန်မှာမကြသေးခင်ကပဲတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ဘိန်းဆိုင်ပြိုးနှုံကျဆင်းလာခဲ့ပါတယ်။အဲ့ဒီနောက်မှာမြန်မာနိုင်ငံကစိုက်ပျိုးမှုအများဆုံးနိုင်ငံဖြစ်လာတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသရင်းအခြေအနေတွေကြောင့်လယ်သမားတွေကိုဘိန်းဆိုင်ပြိုးတဲ့အခြေအနေထိရောက်အောင်တွန်းပို့နေတာကိုသိရတယ်လို့လည်း UNODC ရဲ့သုတေသနအရာရှိကပြောပါတယ်
။ So all in all, we need to increase our support for farmers.
ကျွန်ပြောရရင်တော့လယ်သမားတွေအတွက်ကျွန်တော်တို့ရဲ့ပံ့ပိုးကူညီမှုတွေတိုးမြင့်ဖို့လိုပါတယ်။ဘာလို့လဲဆိုတော့သူတို့အတွက်ဘိန်းဆိုင်ပြို့ဖို့ဆွဲဆောင်နိုင်တဲ့အချက်တွေအများကြီးရှိနေတာကြောင့်ပါ။နောက်တစ်ချက်ကလည်းရွှေသရီကန်ဒေတာကနေဒီဘိန်းပြူတွေတခြားနိုင်ငံတွေစီတင်ပို့နေတဲ့လမ်းကြောင်းကိုအနီးကပ်စောင့်ကြည့်ဖို့လိုပါတယ်
။ရွှေသရီကန်ဒေတာဟာတရားမဝင်မူရစေဝါထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုရဲ့အဓိကနေရာဖြစ်တည်ရှိနေတာပါ။မြန်မာနိုင်ငံရဲ့အခုနှစ်ဘိန်းဆိုင်ပြိုးတဲ့ပမာဏကအမေရိကန်ဒေါ်လာ280တန်းကနေ613တန်းကြားမှာရှိနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဘိန်းဖြူ58တန်းကနေ154တန်းအထိတင်ပို့နိုင်ခဲ့ပြီးတော့အမေရိကန်ဒေါ်လာ835တန်းကနေ 1.2 ဘီလီယံကျားဘိန်းဖြူကုန်ကူးခဲ့တယ်လို့စစ်တမ်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့စီးပွားရေးမတည်ငြိမ်မှုတွေအိမ်အောင်စုဝင်ငွေနည်းပါးတာနဲ့ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်တွေကလယ်သမားတချို့ကိုတရားမဝင်ဘိန်းဆိုင်ပြိုးမှုတွေကိုလှုပ်ဆောင်မှုတွန်းအားပေးနေတယ်လို့ပြောပါတယ်။အခုလိုမျိုးစိုက်ပျိုးတောင်သူတွေအသက်ရှင်ရပ်တည်ဖို့အတွက်လက်ရှိကြုံနေရတဲ့နိုင်ငံရေးအခြေအနေကတွန်းပို့နေပါတယ်လို့လည်းကုလသမဂ္ဂကသုံးသပ်ထားပါတယ်ရှင်။